မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်ရဲ့ယာတုတက်တန်းကိုကုလသမဂ္ဂလူ့ခွင့်ရေးကောင်စီကတနှစ်ထပ်တိုးပေးလိုက်ပြီးလူ့ခွင့်ရေးကောင်စီရဲ့50နဲ့51ကြိမ်မြောက်ညီလာခံနေ့မှာနှုတ်တိုက်တင်သွင်းပြီးတတိယကော်မတီရဲ့52ကြိမ်မြောက်လူ့ခွင့်ရေးညီလာခံမှာတော့အစီအစဉ်ခါစားတင်သွင်းဖို့ညွှန်ကြားလိုက်ပါတယ်။ဒါပြင်လူ့ခွင့်ရေးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ငံအတွင်းကလူ့ခွင့်ရေးအခြေအနေဖြစ်ပေါ်ပြောင်းလဲမှုတွေကိုစောင့်ကြည့်ပြီးလက်ရှိပြည်ပကပြည်လဲရေးအတွက်လိုအပ်တဲ့အကြံပြုချက်တွေဆက်လက်ပေးသွားဖို့လည်းတဘာတဲ့တောင်းဆိုလိုက်ပါတယ်။ဒီချိန်ထဲမှာပဲမြန်မာနိုင်ငံအတွင်းမှာလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂကော်မရှင်နာမင်းကြီးရုံးခွဲဖွင့်ရေးလိုအပ်တယ်ဆိုတာကိုလည်းလူ့ခွင့်ရေးကောင်စီရဲ့ဆုံးဖြတ်ချက်မှာထပ်လောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်အဖြစ်လက်ရှိမှာတော်မန်ဒူးစ်ကတာဝန်ထမ်းဆောင်နေတာဖြစ်ပါတယ်။မြန်မာနိုင်ငံနဲ့အတူမြောက်ကိုရီးယားနဲ့အီရန်နိုင်ငံတို့ဆိုင်ရာလူ့ခွင့်ရေးအထူးကိုယ်စားလှယ်တွေရဲ့ယာရုတက်တန်းကိုလည်းတနစ်စီထပ်တိုးဖို့လူ့ခွင့်ရေးကောင်စီကတဘာတဲ့ဆုံးဖြတ်လိုက်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်သူတွေအပေါ်အကြမ်းဖက်တိုက်ခိုက်နေတာတွေကိုရပ်တန့်ဖို့နဲ့တိုင်းပြည်မှာအရက်ဖက်အုပ်ချုပ်ရေးပြန်လည်ဖော်ဆောင်ဖို့အတွက်မြန်မာစစ်တပ်ကိုနိုင်ငံတကာဖိအားတွေပို့ပေးကြဖို့ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးမစ္စတာဘာဆလက်ကဇန်နဝါရီလ29ရက်နေ့မှာတိုက်တွန်းပြောဆိုထားပါတယ်မြန်မာပြည်သူတွေဟာသူတို့ရဲ့အခြေခံလူ့ခွင့်ရေးအတွက်တိုက်ပွဲဝင်တဲ့နေရာမှာတကယ်ကိုဘာနဲ့မှမတူတဲ့တတိတွေနဲ့ခန္ဓာရင်းရှိမှုတွေကိုပြသခဲ့ကြတယ်လို့လည်းလူ့ခွင့်ရေးကော်မရှင်နာမင်းကြီးမစ္စတာဘာဆလက်ကပြောပါတယ်ခင်ဗျာ